င်္ဂလာပါရှင်ပတ်စံတင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍနဲ့နှုတ်ခွန်းဆက်တာလိုက်ပါတယ်ကျမဝေမာထွန်းပါ
ကျမကတော့ဝေမိုးမြင့်ပါအခုဖတ်ပြမယ့်စာကတော့ရခိုင်ပြည်နယ်ရတိတောင်မြို့နယ်ရေဘုတ်ကြီးရွာကပေးပို့လာတဲ့စာဖြစ်ပါတယ်ရတိတောင်မြို့နယ်ရေဘုတ်ကြီးရွာမှာပြီးခဲ့တဲ့ဒီဇင်ဘာ23ရက်နေ့ကလေယာဉ်လုပ်ငန်းလုပ်ဖို့ထွက်သွားတဲ့အသက်23နှစ်အရွယ်ကိုကျော်မင်းထွန်းဆိုသူပျောက်ဆုံးသွားပါတယ်တယောက်တည်းသွားနေတော့ပျောက်သွားတာဆိုတော့ဘယ်လက်နက်ကင်အဖွဲ့အစည်းကဖမ်းဆီးသွားတယ်ဆိုတာမသိရပါဘူးဒီနေ့ထိလည်းအိမ်ပြန်မရောက်လာသေးပါဘူးမိသားစုဝင်တွေလည်းစိတ်ပူနေကြပါတယ်ဖမ်းဆီးထားတဲ့အဖွဲ့အစည်းအနေနဲ့ဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာကိုမိသားစုဝင်တွေထံဆက်သွယ်ပြောကြားပေးစီချင်ပါတယ်ဆိုပြီး RFA ကိုပေးပို့လာတာဖြစ်ပါတယ်ရှင်
ဒီစာကတော့ပေါတော်မြို့နယ်အနောက်ရဲကျေးရွာကနေပြေပို့လာတဲ့စာဖြစ်ပါတယ်ပေါတော်မြို့နယ်အနောက်ရဲကျေးရွာမှာရဲကင်းစခန်းခတက်ရင်ဆက်နဲ့ရှိပါတယ်အဲ့ဒီတက်ရင်မှာခွေးတွေမွေးမြူပြီးအဲ့ဒီခွေးတွေကရွာထဲကိုဝင်လာမျိုးတွေရှိပါတယ်ရွာကဒေသခံတွေမွေးမြူထားတဲ့စိတ်တွေကိုအဲ့ဒီခွေးတွေကနေ့စဉ်နေ့တိုင်းကြိုက်ဖြတ်အစားတောက်တာတွေလုပ်နေပါတယ်စိတ်တွေကလည်းလှွတ်ကြောင်းရတာမျိုးရှိတော့ခွေးတွေကြိုက်တက်တဲ့ရံကိုမရှောင်နိုင်ပဲဖြစ်နေပါတယ်စခန်းကိုသွားရောက်ပြောပေမဲ့လည်းဘာမှထူးခြားတာရှိမလာပဲနေ့စဉ်နေ့တိုင်းစိတ်တွေတည်ဆုံးနေရပါတယ်။ရွာကစိတ်မွေးမြူရေးလောက်ကင်စားတောက်နေရတဲ့ဒေသခံတွေမှာအခက်အခဲတွေဖြစ်နေလို့ဆိုပြီး RFA message box ကိုဆက်သွယ်အကြောင်းကြားလာတာဖြစ်ပါတယ်ရှင်
။မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ။ဘာမီအက် rfa.org email ကတဆင့်ဖြစ်စေ။ပြောကြပေးပို့နိုင်ပါတယ
်အခုစာကတော့ရန်ကုန်မြို့အင်းစိန်မြို့နယ်ကနေပေးပို့လာတဲ့စာဖြစ်ပါတယ်အင်းစိန်မြို့နယ်ပေါတော့ဝရက်ကွက်မှာနေထိုင်တဲ့ကိုအောင်ဖြိုးကျော်ဆိုသူပေးပို့လာတာပါရန်ကုန်မြို့မှာအများပြည်သူလမ်းလျှောက်စရာ platform ဆိုတာတည်တံ့ရှိမနေပါဘူးတချို့နေရာတွေမှာ platform လုံးဝကိုမရှိတာပါတချို့နေရာတွေမှာတော့ရှိပေမဲ့လမ်းလျှောက်လို့မရပါဘူးဈေးဆိုင်ကန်းတွေကနေရာယူထားတာလမ်းဘေးဈေးတယ်တွေကနေရာယူထားတာတွေမိဆက်တွေရှိနေတာကြောင့်လမ်းလျှောက်လို့မရဖြစ်နေပါတယ်တာမန်လူတွေအတွက်ပြဿနာမရှိပေမဲ့အသက်ကြီးတဲ့သူတွေအတွက်platform ပေါ်ကိုတက်လိုက်ရှောက်လို့မရတဲ့နေရာရောက်လို့ရှင်အောက်စင်းလိုက်နဲ့အဆင်မပြေပါဘူး platform ဆိုတာအများပြည်သူပိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်မို့လို့လူတဦးတယောက်က platform ပေါ်မှာအကျိုးစီးပွားအတွက်အသုံးပြုတာဟာပြည်သူတွေအတွက်ဆုံးရှုံးမှုတစ်ရပ်ပါပဲနှစ်သက်မှာအစိုးရအနေနဲ့အများပြည်သူအတွက်လမ်းလျှောက်စရာ platform ဆိုပြီးတက်တက်မတ်မတ်လုပ်ပေးနိုင်ဖို့မျှော်လင့်ပါတယ်ဆိုပြီးတော့ RFA ကိုပေးပို့လာတာဖြစ်ပါတယ်ရှင
်အခုစာကတော့မကွေးတိုင်းဒေသကြီးအောင်လံမျိုးကနေပေးပို့လာတဲ့စာဖြစ်ပါတယ်ရှင်။အောင်လံမျိုးနယ်မှာ10အိမ်10ရောက်မီးလင်းရေးကော်မတီဆိုတာရှိပါတယ်။မီးလင်းရေးအတွက်ကောက်ခံတဲ့အခမျိုးမှာတအိမ်တစ်မျိုးကောက်ခံတာတွေရှိနေပါတယ်။ပို့ဆိုးတာကတရားမဝင်စက်မီတာတွေကို2018 5လပိုင်း6လပိုင်းလောက်ကတက်ဆင်ပေးပါတယ်။2019ခုနှစ်3လပိုင်းလောက်မှာမြို့နယ်လျှက်စက်ရုံးကလျှက်စက်မီတာတွေပျောက်ဆုံးနေတယ်ဆိုပြီးစစ်ဆေးပြီးတော့ညာရင်းချင်းစက်မီတာတွေကိုဖြုတ်ပစ်လိုက်ပါတယ်။ပြီးတော့ကျွန်တော်တို့စီကငွေကြေးကောက်ခံထားတာတွေကိုပြန်ပေးမယ်ဆိုပြီးတော့ပြန်မပေးပါဘူး။တရားဝင်မီတာတက်ဆင်ပေးတာလည်းမရှိပါဘူး။ဓာတ်တွေကိုသက်ဆိုင်ရာကနေတိအောင်ပြောပြပေးပါဆိုပြီးတော့စပေးပို့လာတာဖြစ်ပါတယ်ရှင်။
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင
်ဒီစာကတော့ရန်ကုန်မြို့မြတ်တကုံမြို့နယ်ကပေးပို့လာတဲ့စာဖြစ်ပါတယ်မြတ်တကုံမြို့နယ်မှာနေထိုင်တဲ့မန်နေဂျာလင်းကလမ်းသွားရင်းစလေးတောက်သူတွေနဲ့ပတ်သက်ပြီးပြောပြလာတာပါလမ်းသွားရင်းစလေးတောက်တာတွေအများပြည်သူနဲ့ဆိုင်တဲ့နေရာတွေကားမှတ်တိုင်းပန်းချံတမောစေရထားပူတာစတဲ့နေရာတွေမှာဆိုရင်စလေးတောက်တာတွေတော်တော်များလာပါတယ်။ကားမတိုင်တွေမှာလူ၁၀ယောက်စောင့်နေတယ်ဆိုရင်လူ၃ယောက်လောက်ကစလေးတောက်နေတာမျိုးတွေတွေ့ရပါတယ်။ကားမတိုင်အနီးမှာတချို့မြို့နယ်တွေမှာဆိုရင်ကားမတိုင်အတွင်းမှာကိုပဲ900နဲ့စလေးဆိုင်တွေဖွင့်ပြီးရောင်းချနေတော့အလွယ်တကူဝယ်ယူတောက်သုံးပြီးတော့တခြားသူတွေကလည်းစလေးငွေတွေရှုံနေရပါတယ်။တစ်ဆင့်ကန်စလေးငွေဟာကင်ဆာနဲ့တခြားရောဂါတွေကိုဖြစ်ပွားစေနိုင်တာမဟုတ်လို့စီကံမဲ့စလေးတောက်သူတွေကိုတင်းတင်းကြပ်ကြပ်တားမြစ်ပေးဖို့လိုအပ်နေပါတယ်။မလိုက်နိုင်ရင်ဒဏ်ရရယူတာမျိုးတွေလှုပ်ဆောင်တက်ပါတယ်။မိမိတို့ရဲ့စလင်းငွေဟာပဝင်းကျင်ကလူတွေကိုစိတ်ပိုင်းဆိုင်ရာနဲ့ကျန်းမာရေးပိုင်းဆိုင်ရာထိခိုက်စေတယ်ဆိုတာကိုကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းစလိတ်တောက်သူတွေကိုပညာပေးဖို့လိုနေပါတယ်။စလိတ်တောက်သုံးမှုရောင်းနှံအောင်လို့စလိတ်ခွန်တိုးမြင့်ဖို့လည်းလိုနေပါတယ်။အခုကလမ်းဘေးမှာလွယ်လွယ်ကူကူဝယ်ယူနိုင်တဲ့အတွက်ဆယ်ကျော်သက်ကလေးတွေကစလိတ်ကိုတောက်သုံးနေကြပါတယ်။အခွန်တိုးမယ်ဆိုရင်လည်းတစ်ဖက်ကဥပဒေအရဖိဖိစီစီအရေးယူရပါမယ်။ပညာလည်းပေးရမယ်ဆိုလို့ရှိရင်တစ်ဆင့်ကန်စလိတ်ငွေပြဿနာဟာစလိတ်တောက်သုံးမှုကြောင့်ဖြစ်ပွားနေမှုတွေကိုလည်းရှင်းချနိုင်မယ်လို့ယူဆတဲ့အကြောင်းပြောကြားလာပါတယ်ရှင်။
ဒီစာကတော့ရှမ်းပြည်နယ်တောင်ကြီးမြို့ကနေပေးပို့လာတဲ့စာဖြစ်ပါတယ်။တောင်ကြီးသားကိုတွတ်ဆိုသူကလာမယ့်2020နှစ်တက်မှာငင်းချင်းအမြန်ဆုံးရရှိပြီးမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးစိတ်ချမ်းသာကိုကျန်းမာပြီးပျော်ရွှင်ချမ်းမြေ့စွာဖြတ်သန်းနိုင်စေဖို့ဆုတောင်းကြောင်းပေးပို့လာတာဖြစ်ပါတယ်။ပြီးခဲ့တဲ့2019တနှစ်လုံးမှာရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေမှာစေပတိပခတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးတင်းရှောင်ရတဲ့အရေးအတွက်တွေပိုတိုးလာတာကိုစိတ်မကောင်းဖြစ်ရပါတယ်။နှစ်သက်မှာအဲ့ဒီလိုစည်ရေးပဋိပက္ခတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးရသူတွေအမြန်ဆုံးနေရက်ပြန်နိုင်ကြစေဖို့ဆုတောင်းပါတယ်။ကိုကိုွယ်ယုံကြည်ရာမတူကြသူတွေနိုင်ငံရေးအယူအဆကြောင့်ယက်တီချက်မတူကြသူတွေနဲ့ဌာနေတိုင်းရင်းသားလူမျိုးစုတွေအများကြီးရှိတဲ့မြန်မာပြည်မှာနိုင်ငံသားတွေအချင်းချင်းချစ်ခင်စည်းလုံးကြဖို့အရေးကြီးတယ်လို့ထင်မြင်ယူဆပါတယ်။ဒါကြောင့်မို့လာမယ့်နှစ်သက်မှာနိုင်ငံသူနိုင်ငံသားတွေကြားစိတ်ဝမ်းကွဲစရာအခြေအနေအဖြစ်ပျက်တွေကိုရှောင်ရှားပြီးအရင်ကထက်ပိုမိုချစ်ခင်စီးလုံးနိုင်ကြပါစေလို့ဆုတောင်းကြောင်းပြပို့လာတာဖြစ်ပါတယ်ရှင
်ဒီတစ်ပတ်အတွက် RFA ရဲ့ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပြပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်